မင်္ဂလာညနေခင်းမှာသောတာရှင်များရှင် View American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ12ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
။ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူ့ရှေ့ဘက်ခြမ်းကို Florence Hurricane မုန်တိုင်းဝင်မလာခင်မှာကြိုတင်ပြင်ဆင်မှုတွေပြီးသက်ထားဖို့အရေးပေါ်ကိစ္စရေးတာဝန်ရှိသူတွေတောင်းတီးပေးနေပါတယ်။ Bangladesh နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေပြည်내လက်ခံရေးစီစဉ်နေတဲ့ပတ်သက်လို့လေ့လာကဲကပ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ရခိုင်ပြည်နယ်ခီးစဉ်ဒီနေ့ပဲစတင်နေပါပြီ။ဒီလိုထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့တူကြီးညာပေးသွားမှာပါ။
သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာရီထဲမှာတော့ Bangladesh နိုင်ငံမှာရောက်ရှိနေတဲ့ Islamic နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာ Bangladesh နိုင်ငံ Khosis Bazar အနီးက Rohingya ဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်လေ့လာခဲ့ကြပါတယ်
။ကျွန်တော်အဲ့ဒီမှာပြည်သူပြီးတော့ကျွန်တော်ဆရာသူတို့ကိုစောင့်ဆိုတာကကျွန်တော်ကမြန်မာနိုင်ငံမှာအမေဆုံးပင်နယ်ကွာဆိုကျွန်တော်သိနေခဲ့တဲ့ဒီအာရီ
ဒုက္ခသည်တူပြောသွားတာပါနောက်ပိုင်းမှာပြည်သူကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူမြန်မာနိုင်ငံတွင်းသတင်းမီဒီယာသမားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဇက်တိုက်ပြုလုပ်နေတဲ့အပေါ်ကုလသမဂ္ဂကပြင်းပြင်းထန်ထန်ဝေဖန်လိုက်တဲ့အကြောင်းအခုစက်တင်ဘာ18ရက်မှာကျင်းပမယ့်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်တက်ရောက်မှာမဟုတ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုထုတ်လွှင့်ပေးသွားမှာပါအခုရင်ဆုံးတော့ဗုဒ္ဓဦးနဲ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်
တဲ့အနေနဲ့စိုးရင်ရောက်တဲ့အထိပြင်းထန်တဲ့မိုးတက်လေပြင်းနဲ့တူ Florence Hurricane မုန်တိုင်းဝင်လာခင်ကြိုတင်ပြင်ဆင်မှုတွေဒီနေ့ပြီးသက်ဆောင်ရွက်ကြဖို့ American ပြည်သူမြောက် Carolina ပြည်နယ်ကအရေးပေါ်ကိစ္စရေးတာဝန်ရှိသူတွေတတိပေးနေပါဗျ။ American ရှေ့ဘက်ခြမ်းကိုချင်းကပ်လာနေတဲ့ Hurricane Florence ဟာလေတိုက်နှုန်းတစ်နာရီကီလိုမီတာ220နဲ့ပြင်းအားဆင့်၄အထိရဲတော်ကြာရှိနေကြတာပါ။မြောက် Carolina နဲ့တောင် Carolina ပြည်နယ်တွေအနီးကုန်းတွင်းပိုင်းကိုကြာသပတေးနေ့နောက်မှဒါမှမဟုတ်တောက်ချန်နေအစောပိုင်းဝင်ရောက်လာနေတဲ့မုန်တိုင်းဟာအာရုံသွားမဲ့အလားအလာမရှိဘူးလို့လည်းမိုးလေဝသကျွမ်းကျင်သူတွေခန့်မှန်းထားကြပါတယ်။ကန်ယူရနဲ့ကုန်းတွင်းပိုင်းကိုမုန်တိုင်းဝင်ရောက်ချိန်မှာမြောက် Carolina တောင် Carolina နဲ့ Virginia ပြည်နယ်တွေမှာမိုးတိထန်တဲ့အန္တရာယ်တွေလည်းရှိနေပါတယ်။ Hurricane Florence ကြောင့်မိုးရေစင်တီမီတာ40ကနေ60လောက်ထိရွာသွန်းနိုင်ပြီးတချို့နေရာတွေမှာတော့စင်တီမီတာ90လောက်ထိရွာသွန်းနိုင်ချေရှိတယ်လို့လည်းအမျိုးသား Hurricane မုန်တိုင်းဌာနကခန့်မှန်းထားတာပါ။မိုးရေစိတ်ဝင်နေပြီးမြေပြော့နေချိန်မှာလေပြင်းတက်ကတ်မှုတွေကြောင့်သစ်ပင်တွေနဲ့လက်စစ်မြေကျိုးတွေပြတ်တောက်နိုင်ပြီးသတင်းပတ်တွေနဲ့ချီမြေပြက်လက်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့မုန်တိုင်းကိုတုံ့ပြန်မှုအရင်ကဘယ်သူမှမတွေ့ဘူးလို့တဲ့အထိအစိုးရဘက်ကတင့်ပြင်ထားတဲ့အကြောင်းပြောဆိုထားတာပါ။လူဝတ်တလောက်အကုန်ကြက်ခံသုံးဆွဲသွားမှဖြစ်ကြောင်းလဲပြောဆိုအစိုးရရေးဖို့ခေစီတာဝန်ရှိသူတွေနဲ့မနေ့ကပြောဆိုရမှာသမ္မတကပြောဆိုသွားပါတယ်။မြောက်ကယ်ရိုလိုင်းနာတောက်ကယ်ရိုလိုင်းနာနဲ့ဗာဂျီးနီးယားပြည်နယ်မှာရေးဖို့ချင်းနေချင်ညာတဲ့အမိန့်တွေကိုလည်းသမ္မတကလက်မှတ်ရေးထိုးခဲ့တယ်လို့ကယ်ရိုနဲ့ဒေသကဒေသကနေပြောလို့ရအမြန်ဆုံးပြောင်းရွှေ့ဖို့လဲတတိပေးခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂဟာပြည်နယ်မှာမနေ့အင်္ဂါနေ့ကဖြစ်ပွားခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုကြောင့်သေဆုံးသူ32ဦးရှိရာကဒီကနေ့မှာတော့68ဦးဖြစ်သွားပြီလို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်ဝေလန်တဲ့မိုမန်ဒါရာဒေသကဒါခါရွာမှာဒေသခံရဲမှုကြီးကိုအလုကထုတ်ပယ်ပေးဖို့ဒေသခံတွေစုဝေးတောင်းဆိုဆန္ဒပြတဲ့အချိန်မှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါဘုံခွဲတိုက်ခိုက်မှုကြောင့်နောက်ထပ်လူပေါင်း165ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့ဒေသခံအုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအတာဟူလာခိုယာနီကဒီကနေ့ကြေညာချက်ထုတ်ပြန်ပါရယ်တာလီဘန်တို့ကဒီတိုက်ခိုက်မှုသူတို့လက်ချက်မဟုတ်ဘူးလို့ပြောပါရယ်ဒီဘုံခွဲတိုက်ခိုက်မှုမဖြစ်ခင်နိုင်ပိုင်းလောက်ကပဲပြည်နယ်မြို့တော်ဂျလာလာဘတ်ကစတင်ကြောင်းတုံးကိုလည်းဘုံခွဲတိုက်ခိုက်ခံရတဲ့အတွက်ကလေးတဦးထက်မနဲ့တေးဆုံးပြီးတော့အတော်များများတရားရသွားတယ်လို့ပြည်နယ်ပညာရေးဦးစီးဌာနပြောခွင့်ရက VOA ကိုပြောပါရယ်ဒီတိုက်ခိုက်မှုတွေမှာလည်းဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုတာမရှိသေးပါဘူးအယက်သားတွေနဲ့ပညာရေးဆိုင်ရာနေရာတွေကိုလှတ်တလောဝင်ရောက်စီးနင်းတိုက်ခိုက်မှုအားလုံးနီးပါးကိုတော့ IS Islamic အစွန်ရောက်သူကသူတို့လက်ချက်အဖြစ်ပြောဆိုထားတာပါ IS တို့နဲ့ပူးပေါင်းထားတဲ့အပွဲ IS Khorasan Province ISKP နဲ့တာလီဘန်တပုံတွေကအိန္ဒိချင်းပါကစ္စတန်နိုင်ငံနယ်စပ်ကနန်ဂဟာပြည်နယ်မှာအခြေစိုက်လှုပ်ရှားနေကြတာဖြစ်ပါတယ်
။ရုရှားထောင်လိုင်းရောက်တဲ့သမီးဖြစ်သူတို့ကိုပြီးခဲ့တဲ့မတ်လတဲ့ဒါရုစိတ်နဲ့တက်ခတ်ခဲ့သူတွေဖြစ်ဗြိတိန်နိုင်ငံကဆွဆွထားသူတို့ကဘသူဘဝရီဖြစ်တယ်ဆိုတော့ရုရှားဆွေးရောက်တာသိရှိထားတဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။ရုရှားထောင်လိုင်းရောက်ဆာဂေးစကရီပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအာယုံကျော်ထိခဲ့စေတဲ့စိတ်နဲ့တက်ခတ်မှုမှာရုရှားဆွေးရနောက်ွယ်ကနေပါဝင်ကြောင်းဗြိတိန်နိုင်ငံရဲ့ဆွဆွချက်ကိုတော့ရုရှားကငြင်းဆန်ထားတာပါ။ဆွဆွခံရသူတွေကထူးထူးခြားခြားလူပုဂ္ဂိုလ်တွေမဟုတ်ကြသလိုရာဇဝတ်မှုကျူးလွန်သူတွေလည်းမဟုတ်ပဲတာမန်အယက်သားတွေသာဖြစ်ကြပြီးသူတို့အကြောင်း အများသိအောင်ကိုယ်တိုင်ထုတ်ပြောကြလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့ဗြိတိန်နိုင်ငံဆယ်လက်စ်ပါရီမြို့မှာမလာတဲ့တုန်းကဒါရုစိတ်နဲ့တက်ခတ်ခဲ့သူနှူးကရုရှားထောက်လိုင်းအေဂျင်စီ GRU ဖွဲ့ဝင်တွေဖြစ်ကြပြီးလူသက်ဖို့ကြံစည်မှုနဲ့တရားစွပ်စုထားကြောင်းပြီးခဲ့တဲ့သတင်းပတ်တင်မှာပဲပြောဆိုခဲ့တာပါမတင်ကားသူနှူးကအစိတ်ခတ်မှုမဖြစ်ခင်နှစ်ရက်လုံးမှာပဲလန်ဒန်မြို့တော်ကကတ်ထွေလေးစိတ်ကိုရောက်လာခဲ့တာဖြစ်တဲ့အကြောင်းလဲဗြိရှားအနာဘယ်နေကပြောဆိုထားပါတယ်လန်ဒန်ကနေဆယ်လက်စ်ပါရီမြို့ကအခင်းဖြစ်ရနေရာကိုတွားရောက်ခဲ့တာကိုလည်းလွန်ကြွေးကင်မရာမှတ်တမ်းတွေမှာတွေ့ခဲ့ကြရတာပါတက်ခတ်မှုဖြစ်တဲ့နေ့မှာပဲနှစ်ရက်စလုံးလန်ဒန်ဟီထရိုးလေးစိတ်ကနေပြန်လည်ထွက်ခွာသွားကြတာလည်းဖြစ်ပါတယ်နိုင်ငံကူးလက်မှတ်တွေပေါ်မှာတော့သူတို့နှစ်ယောက်ရဲ့အမည်တွေကိုအလက်ဆန်ဒါပက်ထရော့ဖ်နဲ့ရက်စလန်ဘော်ရှီရော့ဖ်တို့အဖြစ်ဖော်ပြထားပေမဲ့ဗြိရှားရဲ့တပ်ဖွဲ့တွေကတော့နာမည်အတုတွေဖြစ်မယ်လို့ယုံကြည်ထားကြတာပါမတင်ကားသူနှစ်ယောက်ဟာဘသူဘဲဝါဖြစ်ကြောင်းဖော်ထုတ်နိုင်မလဲစုံစမ်းစစ်ဆေးသူတွေကအကူအညီတောင်းခံထားကြပါတယ်
ဆီးရီးယားနိုင်ငံအစ်လစ်ဒေသကိုပြန်လည်သိမ်းယူရေလုတ်ကင်နေတဲ့စစ်စင်ရေးတွေမှာသွေးချောင်းစီးမှုတွေဖြစ်မလာအောင်စစ်စင်ချင်းချင်းလုတ်ကင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမြစ်တမ်းရက်ခံတောင်းဆိုလိုက်ပါတယ်။တပုံတို့ရဲ့နောက်ဆုံးအမှာခံနေပြီဖြစ်တဲ့အစ်လစ်ဒေသကိုပြန်လည်သိမ်းယူဖို့အစိုးရကကြိုပမ်းနေတာမှာစစ်စင်ရေးတွေကိုအချိန်မြင့်လုတ်ကင်မယ်ဆိုရင်လူသားရက်တည်ရေးဆိုင်ရာကပ်ဘေးကြီးတွေဖြစ်လာမယ်ဆိုပြီးကုလသမဂ္ဂဘက်ကအကြိမ်ကြိမ်သတိပေးနေတာပါ။အကြမ်းမဲ့ဝါဒတိုက်ဖြစ်ရေးမှာလုတ်ကင်ကြသူတွေအနေနဲ့နိုင်ငံတကာဥပဒေကိုမလိုက်နာဘဲလုတ်ကင်လို့တော့မရဘူးလို့မစ္စတာဂူတာရက်စ်ကပြောပါတယ်။ဆီးရီးယားအစိုးရရဲ့စစ်စင်ရေးမှာတရရော်တဝိုက်ပါပါဝင်ပတ်သက်နေတဲ့နိုင်ငံအလုံးကိုရှင်းရှင်းလင်းလင်းမြေတားရက်ခံထားတယ်လို့လည်းသူကပြောပါတယ်။အယက်သားတွေကိုကာကွယ်ဖို့အခြေခံဝန်ဆောင်မှုတွေလုပ်ပေးတာ၊ဆေးရုံစစ်ခန်းတွေဖွင့်ပေးတာအပြင်နိုင်ငံတကာဥပဒေကိုအပြည့်အဝလိုက်နာတာမျိုးရုရှား၊အီရန်နဲ့တူရကီတို့ဘက်ကကြိုးပမ်းလုပ်ကိုင်ပေးတာမျိုးမရှိဘူးလို့လည်းမစ္စတာဂူတာရက်စ်ကပြောပါတယ်။အမေရိကန်နိုင်ငံကလည်းအီလစ်ဒေသကိုတိုက်ခတ်တဲ့ဘလို့ကြီးမားတဲ့စစ်စင်ရေးမျိုးကိုမဆိုအစင်ချင်မဲ့တဲ့လို့ရဖြစ်ယူဆမဲ့အကြောင်းနဲ့အဲ့ဒီလိုဖြစ်မလာအောင်ကာကွယ်ဖို့ရုရှားနိုင်ငံကိုကုလသမဂ္ဂဆိုင်ရာအမေရိကန်တမန်နီကီဟီလီကတိုက်တွန်းထားပါတယ်။ရုရှားနဲ့အီရန်တို့ကြောထောက်နောက်ခံမှုရထားတဲ့ဆီးရီးယားအစိုးရကိုလည်းဒီနီလန်အတိုင်းရှေ့ဆက်သွားနေမယ်ဆိုရင်အလွန်ဆိုးရတဲ့အကျိုးဆက်တွေဖြစ်လာလိမ့်မယ်လို့လည်းသတိပေးထားပါတယ်။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် American တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့တည်းဖြစ်ပွားခဲ့တဲ့ပြစ်ကတ်တွေအတွင်းထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့လေးလာကဲခတ်ဖို့ကုလသမဂ္ဂအေဂျင်စီကတာဝန်ရှိသူတွေရဲ့ခီးစဉ်ဒီနေ့ပဲစတင်လိုက်ပါပြီ။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂနဲ့မြန်မာဆွေးနွေးရကြဇွန်လထဲမှာနားလည်မှုစာချုပ်တော်လက်မှတ်ရေးထုတ်ပြီးပထမဆုံးအကြံဖြစ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တာဝန်ရှိသူတွေဒီခိုင်ပြည်နယ်ကိုတွဲရောက်ခဲ့ကြတာဖြစ်ကြောင်းလဲ UNHCR ပြောခွင့်ရ Offie McDonald ကVOE ကိုပြောဆိုခဲ့တာပါ
UNHCR and UNDP they commenced their first assessment today this is part of an initial phase
ဒုက္ခသည်တွေနေရပြန်နေရေးလေ့လာအခက်ခတ်မဲ့ကနေဦးစီစဉ်ဖြစ် UNHCR နဲ့ UNDP တာဝန်ရှိသူတွေရဲ့ဒီနေ့စတင်တဲ့ခီးစဉ်မှာရခိုင်ပြည်နယ်မြောက်ပိုင်းကကျေးရွာအုပ်စုကျေးရွာပေါင်း23ခုနဲ့ကျေးရွာအုပ်စု3ခုပေါင်းမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့လုံလုံချုံချုံနေရပြန်နေမဲ့အခြေအနေတွေရှိမရှိဆိုတာကိုလေ့လာဆက်စစ်သွားမှာဖြစ်ကြောင်းလဲ UNHCR ပြောခွင့်ရကပြောဆိုသွားတာပါ။ရခိုင်ပြည်နယ်တွင်ဝင်ငွေရရေးဒေသခံလူမှုအတိုင်းဝိုင်းတွေလွတ်လွတ်လပ်သွားလာဝင်ရှိရေးနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုခွင့်ပြုပေးဖို့ပါဝင်ပြစ်ကတ်တွေဖြစ်ရတဲ့အခြေခံပြဿနာတွေကိုဖြေရှင်းမှုတွေလိုတိုးတက်မှုတွေရှိအောင်အရေးကြီးဆောင်ရွက်ရမယ့်ကိစ္စတွေရှိနေစေဖြစ်ကြောင်းလဲ UNHCR ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လတဲ့လူညိုရေးကင်းစခန်းတွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ဆွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတာဝန်ကဆွဆွဲထားသလိုတိုင်းနဲ့ချီရဲ့ဒုက္ခသည်တွေနေရပြန်နေအောင်အမြဲဆုံးစီစဉ်မှုလည်းတိုက်တွန်းထားတာပါမြန်မာဆွေးကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားသလိုနိုင်ငံတကာတာဝန်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတာမရှိကြောင်းနဲ့ဒုက္ခသည်တွေနေရပြန်နေရေးအစဉ်သိရှိနေတဲ့အကြောင်းလည်းတုံ့ပြန်ပြောဆိုထားပါတယ်
ကုန်သွယ်မှုတွေကိုကန့်သတ်ဖို့နဲ့အမေရိကန်စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့အတွက်လှုပ်ခိုင်နေတဲ့အမေရိကန်ပြည်ထောင်စုရဲ့လုပ်ရက်ကကမ္ဘာစီးပွားရေးအပေါ်ကြီးမားတဲ့ခြိမ်းခြောက်မှုတွေဖြစ်လာစေတယ်လို့တရုတ်ထိပ်တန်းအရာရှိသူဦးနဲ့အရှေ့တောင်အာရှနိုင်ငံအတော်များများကဒီကနေ့ပြောဆိုကြပါတယ်။ဒေါ်လာဘီလျံပေါင်းများစွာတန်ဖိုးရှိတဲ့ကုန်စည်တွေကိုအမေရိကန်နဲ့တရုတ်တို့ကတစ်ဖက်နဲ့တစ်ဖက်အပြန်အလှန်အခွန်တိုးကောက်နေကြတာကြောင့်ကုန်သွယ်ရေးဆိုင်ရာပဋိပက္ခတွေတိုးမြင့်လာသလိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းမတည်မငြိမ်ဖြစ်လာစေတယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟူချောင်းဟွာကဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာပြောဆိုသွားတာပါ။သမ္မတတော်နဲ့ထွန်းမြတ်နာမည်ကိုတွေ့ဝင်ချင်းချုပ်ဟူကထဲမပြောသွားပေမဲ့ကိုကူကိုကာကွယ်သူတွေကိုဖက်ပဲကြည့်ပြီးတော့ကုံသွဲတဲ့နီလန်တွေဟာစီမင်းစည်းကမ်းတွေကိုအခြေခံတဲ့ပဲပေါင်းစုံပတ်ဝန်းတဲ့ကုံသွဲရေးလုပ်ငန်းကိုအားပြော့သွားစေပြီးကမ္ဘာစီးပွားရေးကိုပြင်းထန်စွာထိခိုက်နိုင်တယ်လို့ပြောဆိုသွားတာပါ။စီးပွားရေးနဲ့ကုံသွဲရေးမှာယုံကြည်စိတ်ချမှုရှိဖို့လိုအပ်တယ်လို့အင်ဒိုနီးရှားဗန္ဓယင်ဝန်ကြီးအာရီမူလ်ဟာနီအင်ဒရာဝါဒီကပြောပါရယ်။အင်ဒီချင်းနိုင်ငံတွေနဲ့အမိလိုက်ဖို့ကြိုးစားနေတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်ကြတဲ့ကမ္ဘောဒီးယား၊လောစ်နဲ့မြန်မာနိုင်ငံတွေမှာတော့လက်ကင်ဖုန်းနဲ့အသုံးပြုနိုင်လာတာမျိုးလိုအခြေခံနည်းပညာတွေပြန်ပေါ်လာတာကကြီးမားတဲ့အပြောင်းအလဲတွေဖြစ်တယ်လို့မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာအောင်ဆန်းစုကြည်ကပြောပါရယ်မြန်မာနိုင်ငံမှာလက်ကင်ဖုန်းအသုံးပြုဖို့လွန်ခဲ့တဲ့9နှစ်လောက်ကဒေါ်လာ1500လောက်သုံးရပေမဲ့အခုတော့ဒေါ်လာခွဲလောက်ပဲကျတော့တယ်လို့လည်းပြောပါရယ်ဒါဟာကြီးမားတဲ့တိုးတက်ပြောင်းလဲမှုဖြစ်တယ်လို့လည်းပြောပါရယ
်တောင်နှင်းမြောက်ကိုရီးယားနိုင်ငံကနေဆက်ဖြစ်ချုပ်ဆက်သွယ်ရေးနဲ့ဆက်ဆံရေးတိုးတက်စီကိုရည်ရွယ်ပြီးလာမယ့်တောက်ချာနေ့မှာဆက်ဆံရေးယုံတီကိုပူးတွဲပွင့်လှစ်ဖို့စီစဉ်ထားပါရယ်နိုင်ငံနေဆက်မြောက်ကိုရီးယားပြည်ချင်းကကေဆွန်းမြို့မှာဆက်ဆံရေးယုံတီပွင့်လှစ်မှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစပ်ရေးဝန်ကြီးဌာနကဒီနေ့ပဲကြေညာလိုက်တာပါ CA တင်မမှုတွေချက်ချဖို့နဲ့ကိုရီးယားကျွန်းဆွယ်ငင်းရဲရေးအတွက်ယူရပြီးတိုင်ပင်ညှိနှိုင်းမှုတွေဆက်သွယ်မှုတွေလုပ်နိုင်မယ်ဆက်ဆံရေးယုံကို24နိုင်ပတ်လုံးဖွင့်လှစ်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဆက်ဆံရေးယုံမှာကိုရီးယားနဲ့နိုင်ငံကအရာရှိ20လောက်စီတားရှိသွားဖို့လည်းစီစဉ်ထားပါတယ်ဆက်ဆံရေးယုံဖွင့်လှစ်မဲ့အစီအစဉ်ကိုတော့မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဝန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ရဲ့ဧပြီလနဲ့ထိပ်သီးညီလာခံအတွင်းသဘောတူထားတာဖြစ်ပါတယ
်မြောက်ကိုရီးယားနိုင်ငံကပြန်ပြီးပြည့်အပ်လာတဲ့ကိုရီးယားစစ်ပွဲအတွင်းကြာဆုံးခဲ့တဲ့အမေရိကန်သက်သားတွေရဲ့ယုံကျွင်းတွေကနှစ်ခုကိုတော့ဘသူဘဝဖြစ်တယ်ဆိုတာမှုခင်ဆိုင်ရာသိပ္ပံပညာရှင်တွေကစစ်ဆေးထားနိုင်ပြီလို့အမေရိကန်ကက်ကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ပြီးခဲ့တဲ့ဂျွန်လကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့ထိပ်တီးတွေ့ဆုံပွဲအပြီးအမေရိကန်သက်သားတွေရဲ့ယုံကျွင်းတွေထက်ထားတဲ့တစ်တာ55လုံးကိုမြောက်ကိုရီးယားဘက်ကပြန်ပြီးတော့ပေးအပ်ခဲ့တာပါ။ DNA နဲ့သွားပုံစံမှတ်တမ်းတွေကိုအသုံးပြုပြီးတော့ကျန်တဲ့ယုံကျွင်းအလုံးကိုမှုခင်ဆိုင်ရာသိပ္ပံပညာရှင်တွေစစ်ဆေးဖို့နှစ်ပေါင်းအတော်ကြာနိုင်ပါတယ်။နောက်ထပ်ကျန်နေတဲ့ယုံကျွင်းတွေကိုပြန်လည်လွှဲပြောင်းပေးဖို့ပြီးခဲ့တဲ့တင်ပတ်ကပဲအမေရိကန်နဲ့မြောက်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေဆွေးနွေးညှိနှိုင်းခဲ့ကြတယ်လို့ Pentagon ကပြောပါတယ
်ဘုရားဟူးနေ့ညနေပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုလွှင့်နေတဲ့ Radio Diet Season ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com ကနေလည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့အစ္စလာမစ်နိုင်ငံများအဖွဲ့ OIC ကအကူအစလဲတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံ COSIX ဗဇာအနီးကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်လေ့လာခဲ့ကြပါတယ်။ OIC ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့တွေ့ဆုံပြီးရခိုင်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခံခဲ့ရတဲ့သူတွေပြောပြတဲ့အတွေ့အကြုံတွေစူးစီးတင်ပြကြတဲ့သတင်းမှတ်တမ်းတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်။ရင်ဂျာဒုက္ခသည်တွေဘက်ကသူတို့နေရရင်ကိုလုံခြုံစိတ်ချစွာအမြန်ဆုံးပြန်နိုင်ရင်းနဲ့ဆုံးရှုံးနစ်နာမှုတွေအတွက်တရားမျှတမှုရရှိရေးတွေကိုတောင်းဆိုခဲ့တယ်လို့ကိုရိုင်းတွေ့ဆုံခဲ့သူတွေကပြောပါရယ်အသေးစိတ်ကိုဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးပါမယ
်ဒီကနေ့စက်တင်ဘာလ20ရက်နေ့ဗုဒ္ဓဘူးနေ့မနက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာလေစိတ်ကိုရောက်ရှိလာတဲ့အဖွဲ့ဝင်အယောက်20လိုက်ပါလာတဲ့အစ္စလာမစ်နိုင်ငံများအဖွဲ့ OIC ကကိုယ်စားလှယ်တွေဟာကော့ဘဇာအနီးကရိုဟင်ဂျာဒုက္ခသည်တိမ့်ချီခိုးလုံနေထိုင်ရာကုတုပလောင်ဒုက္ခသည်စခန်းကိုတွားရောက်လေ့လာခဲ့ပါတယ်။ OIC ကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေကလာတဲ့ရိုဟင်ဂျာမွတ်စလင်ကိုယ်စားလှယ်တွေအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံပြီးတော့ဒုက္ခသည်တွေရင်ဖွင့်ပြောပြတဲ့ရခိုင်မြောက်ပိုင်းကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့နည်းမြေရှင်းလင်းမှုတွေအတွင်သူတို့ကြုံတွေ့ခဲ့ရတဲ့လူခွင့်ချုပ်ဖောက်မှုတွေအမျိုးသမီးတွေရင်ဆိုင်ခဲ့ရတဲ့လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနောက်နေအိမ်တွေမိချို့ဖျက်ဆီးခံရတယ်လို့မျိုးဆုံးရှုံးနစ်နာမှုတွေကိုစုံစမ်းမေးမြန်းခဲ့ပါတယ်ကုတုပလောက်ဒုက္ခသည်စခန်းကဒုက္ခသည်ကူညီပေးစင်တာမှာ OIC ကိုယ်စားလှယ်အဖွဲ့နဲ့ကိုရိုင်းတွဲဆောင်ခဲ့တဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကတဦးဖြစ်တဲ့ဘာလူခါလေးဒုက္ခသည်စခန်းကဥယီစလန်ကဒီကနေ့ OIC နဲ့တွဲဆောင်ခဲ့ကြတဲ့အခြေအနေအခုလိုပြောပြပါတယ
်ဒီကနေ့စက်တမက7ရက်နေ့မဲလေစနာရီအစီလောက်မှာ OIC Islamic နိုင်ငံများအဖွဲ့
ကိုယ်စားလှယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဇာသာဒေသဖိုတိုဖလန်ဒေါက်ကဲစကန်ကိုရောက်ရှိလာပါတယ်ဖိုတိုဖလန်ကိုမရောက်ရင်တို့ကဒေါက်ကဲစကန်တစ်ခုလုံးကိုအားနဲ့လဲလဲချီချိုးပေးကြပါတယ်ဖိုတိုဖလန်ဒီဖက်စင်တာမှာကျွန်တော်တို့ကသွတ်ဆုံပေးကြပါတယ်အဲ့ဒီသွတ်ဆုံပွဲမှာဒေါက်ကဲကောင်းဆောင်များအတမကျင်းခံရတဲ့အမြင့်တင်းများနောက်ကနပ်ပစ်တဲ့ခံရတဲ့ခံရရရှိတဲ့အမျိုးသားများသောသောလောဘတရားနိဒာသစ္စုံပေးကြပါလိမ့်မယ်ကျွန်တော်ဘက်ကမြန်မာနိုင်ငံရဲ့ရကိုင်းပြည်နယ်မှာစိုးလုံကြရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အသေးစိတ်သူတို့ကိုအတောက်တန်းနဲ့ကျွန်တော်တို့ကိုသင်ပြဆွနေခဲ့ပါတယ်သူတို့ဘက်ကလည်းကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်သူတို့ကဆောင်ရွက်သွားမယ်လို့ကျွန်တော်တို့ကိုပြောဆိုသွားခဲ့ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံကိုအမြင့်ဆုံးပြင်ပါတယ်နိုင်ငံသားအခွင့်အရေးအပြေးဝါနဲ့ကုလသမဂ္ဂလုံခြုံရေးအခွင့်အရေးကျွန်တော်တို့နေရရင်ကိုအမြန်ဆုံးပြန်ကျင်ပါတယ်လို့ဆွေးနွေးပြောကြားဖြစ်ပါတယ
်ဒုက္ခသည်တွေဘက်ကသူတို့နေရရင်ကိုလုံခြုံစိတ်ချစွာပြန်နိုင်ရေးအပါအဝင်လူခွင်ချိုးဖောက်ခံခဲ့ရတာတွေအသက်အိုးရေးစီးစိမ်ဆုံးရှုံးနေတာခံရမှုတွေအတွက်တရားမျှတမှုတွေရရှိဖို့ OIC အဖွဲ့ဘက်ကဝိုင်းဝန်းကူညီဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတဲ့အကြောင်းကုတုပလောင်ဒုက္ခသည်စခန်းနေရိုဟင်ညာမွတ်စလင်ဒုက္ခသည်တဦးလည်းဖြစ်ရခိုင်ပြည်နယ်မောင်နှောမြို့နယ်ကအကြောင်းစရာတဦးလည်းဖြစ်ခဲ့တဲ့ဥမောင်မောင်ကပြောပြပါတယ်ကျွန်တော
်အဓိကတွေ့ဆုံနေတာကဝိုင်းညာကောင်းဆောင်များနဲ့တွေ့ဆုံတယ်အဲ့ဒီတွေ့ဆုံကြတာပွဲတဲမှာကျွန်တော်လည်းပါဝင်ပါတယ်ခင်ဗျာကျွန်တော်အဲ့ဒီမှာတွေ့ဆုံပြီးတော့ကျွန်တော်ဆရာသူတို့ကိုတောင်းဆိုတာကမြန်မာနိုင်ငံမှာအမေဆုံးပင်နယ်ဘွားတော့ကျွန်တော်ဆွေးနွေးခဲ့တဲ့ဒီအာရီယူမူရီယာအာရီယူမူရီနဲ့ပတ်သက်ပြီးတော့ဒီမှာကျွန်တော်ဆရာဟောလဲဒိုင်ယာရရှိခဲ့တာမျိုးသမီးတွေဒီမှာမဒင်းချန်ခင်ဗျာတက်သင်ခဲ့ရတဲ့သူတွေသူတို့အမျိုးသမီးပေါင်းနဲ့ဆင်းနေပါဘူဂျီပေါင်းကောင်းဆောင်ပေါင်းဟောလဲဆင်းနေပါလို့ရှိတယ်ကျွန်တော်ကအကန့်အကန့်ပြန်ပြီးတော့ပြေးပြီးတော့ကျွန်တော်တွေ့ဆုံခဲ့တာအမျိုးသမီးကတကူအမျိုးသားကတကူပါ
OIC အဖွဲ့ဟာရိုဟင်ညာဒုက္ခသည်တွေကအမျိုးသမီးအမျိုးသားအုပ်စုနှစ်စုခွဲပြီးတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံခဲ့ရသူနောက်မိသားစုဆုံးရှုံးခံရသူအမျိုးသမီးတွေကိုတီးတပ်တွေ့ဆုံမေးမြန်းခဲ့တယ်လို့ရိုဟင်ညာဒုက္ခသည်တွေဘက်ကလည်းသူတို့မျက်မြင်ကိုတွေ့ကြုံခဲ့ရတဲ့လူခွေချိုးဖောက်ခံရမှုသတင်းမှတ်တမ်းတွေအထောက်အထားအချက်အလက်တွေကို OIC အဖွဲ့ကိုတင်ပြခဲ့တယ်လို့ဥမောင်မောင်ကပြောပြပါတယ်
ကျွန်တော်တို့မှဒီမှာရိုလာရိုဆန်လာခဲ့တဲ့ဒကွန်မီယာတော်တော်လေးသူတို့ကိုပြထားတယ်ကျွန်တော်တို့အသက်ခံရတဲ့လူတွေဗီဒီယိုဖိုင်လေးဒက်ဖူရီဒီမှာဒဏ်ရာရရှိခဲ့ကြတဲ့လူတွေပါသူတို့နဲ့တွေ့ဆုံခဲ့တာကမှအဲ့ဒီဒဏ်ရာရရှိသူတွေကိုသူတို့တော့ခြေရဲခြေပြုတော့ကျွန်တော်ဆရာရရှိခဲ့တဲ့ဟောဆလာဗီဒီယိုဖိုင်လေးဒက်ဖူရီအဲ့ဒီဟာကလို့သူတို့ကိုပြထားတာရှိတယ်သူတို့ဆရာမတကွတောင်းသူကဒီနိုင်ငံတကာမှာရှိတယ်ကျွန်တော်ဟောလဲမလေးရှားနိုင်ငံမှာရှိတယ်ဆိုဗျာရေဗျာနိုင်ငံမှာရှိတယ်အဲ့ဒီနိုင်ငံအကုန်မှာကျွန်တော်ရေးခိုင်ကအချင်းစားပေါင်းတတော်များများရှိတယ်အမေဆုံးပင်လို့ပြီးပေါ်ကျွန်တော်အဲ့ဒီဟာကိုလုံးဆူတာရရှိတယ်အဲ့ဒီဟာကိုသူတို့ကအမေဆုံးလို့ပြီးပေါ်လို့သူတို့ကကျွန်တော်ကိုချင်နာမှုတော့ပြီးသွားတယ်လေအဲ့ဒီနောက်ပိုင်းမှာဒီမှာစောင်းစားလုံတွေပါတယ်ဒီမှာတတော်များများရှိတယ်အဲ့ဒီဟာသူတို့ကပညာမဖင်းနေတာတော့ကျွန်တော်စိုးရိမ်နေရတယ်အဲ့ဒီဟာကိုလို့သူတို့ကိုတင်ပြတယ်ဒါပေမဲ့သူတို့ကကိုလုံးကိုလာရောက်ပြီးမယ်လို့ကြိုးစားမယ်လို့သူတို့ကပြောသွားတယ
်အစ္စလာမ်နိုင်ငံများအဖွဲ့ OIC ကိုယ်စားလှယ်တွေဟာရိုဟင်ညာမွတ်စလင်တွေနေထိုင်တဲ့နေရာတွေကိုမော်တော်ယာဉ်တွေနဲ့လိုက်လံလေးလာကြည့်ရှုခဲ့ကြတယ်လို့ဒုက္ခသည်တွေသူတို့ကိုတင်ပြခဲ့ကြတဲ့ဒုက္ခသည်စခန်းတွင်ကအဓိကလိုအပ်ချက်တွေနောက်ရမုံငွေအခက်ခဲဖြစ်နေတဲ့နေထိုင်စားသောက်ရေးနဲ့ကျန်းမာရေးဆောင်ရှားမှုပညာရေးလိုအပ်ချက်တွေကိုကူညီပေးရေးအတွက်ကိုလည်းစခန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာကရိုဟင်ဂျာဒုက္ခသည်တွေအဖြစ်သုံးထုတ်ပြီးမြန်မာအစိုးရဘက်ကမွတ်စလင်ဒုက္ခသည်တွေလို့ခေါ်ဝေါ်တဲ့တိတ်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေနေရရင်ပြန်နိုင်ရေးအတွက်မြန်မာအစိုးရဘင်္ဂလားဒေ့ရှ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်နေကြဆဲဖြစ်ပါတယ်ရှင်။
မဆုမွန်ဆက်သွယ်မေးမြန်းထားတာပါအခုမြန်မာနိုင်ငံသတင်းမီဒီယာခြေအနေကိုကုလသမဂ္ဂကဝေဖန်လိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်မြန်မာနိုင်ငံအတွင်းသတင်းမီဒီယာသမားတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဇက်တိုက်ပြုလုပ်နေတဲ့အပေါ်ကုလသမဂ္ဂကပြင်းထန်စွာဝေဖန်လိုက်ပါတယ်အထူးသဖြင့်တော့အာဏာပိုင်တွေဘက်ကတိကျပြတ်သားမှုရှိတဲ့ဥပဒေတွေထုတ်ပြန်ပြီးသတင်းသမားတွေအပေါ်တည်ဆဲဥပဒေမျိုးစုံနဲ့ဖမ်းဆီးအရေးယူတရားစွဲထောင်ချနေတာလိုမျိုးလွတ်လပ်စွာသတင်းရယူခွင့်ကိုချင်းချောက်အန်ဒီရဲ့ပြုနေတာတွေကိုပြန်သုံးသပ်ဖို့လူ့အခွင့်ရေးကော်မရှင်နာမဟာမင်းကြီးမစ်ရှယ်ဘက်ချလက်ကဂျနီဗာမြို့မှာအင်္ဂါနေ့ကကျင်းပတဲ့လူ့အခွင့်ရေးကောင်စီညီလာခံမှာတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နှိပ်ကိုခံရတဲ့အစီရင်ခံစာကိုသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကလည်းကြိုဆိုလိုက်ပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်
။သတင်းမီဒီယာနဲ့အနေနဲ့မြန်မာနိုင်ငံအတွင်းမှာအကြောက်တရားနဲ့ဗက်လိုက်မှုမရှိဘဲလွတ်လပ်စွာသတင်းယူလို့မရနိုင်အောင်နှီးမျိုးစုံနဲ့ထိန်းချုပ်မှုတွေရှိနေသလိုတည်ဆဲဥပဒေတွေကိုချိုးဖောက်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့မကြသေးခင်ကာလတွေအတွင်းဖမ်းဆီးအရေးယူခံရတဲ့သတင်းတောက်တွေရဲ့အခြေအနေတွေကိုဥပမာပေးပြီးအင်္ဂါနေ့ကထုတ်ပြန်တဲ့မြန်မာသတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာအစည်းအဝေးမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတော်ဝန်တိကျပြတ်သားမှုမရှိတဲ့ဥပဒေတွေထုတ်ပြန်ပြီးနေကွနေကြောင်း OACHR လူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ချလက်တင်သွင်းတဲ့အစည်းအဝေးကိုတော့ လူခွေမဟာမင်းကြီးရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှမ်ဒါဆာနီကဂျနီဗာမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့တာပါ
A host of ill-defined laws has been used in Myanmar to exert control over independent journalism across the country
မြန်မာနိုင်ငံမှာကချင်ရှမ်းနဲ့ရခိုင်ပြည်နယ်အပအဝင်နိုင်ငံတစ်ခုမှာတိကျလွတ်လပ်တဲ့သတင်းမီဒီယာအပေါ်ထိန်းချုပ်နိုင်မှုတိကျပြတ်သားခြင်းမရှိတဲ့ဥပဒေတွေကိုအသုံးပြုနေတာတွေ့ရတယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကုလသမဂ္ဂလူ့အခွင့်အရေးအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒီအစည်းအဝေးခန်းစာမှာသတင်းတောက်တွေအနေနဲ့ကြောက်ရွံ့ခြင်းကင်းစွာဒါမှမဟုတ်မျက်နှာလိုက်မှုကင်းစွာနဲ့သတင်းဖော်ပြနိုင်မှုကမဖြစ်နိုင်တဲ့အခြေအနေမှာရှိနေပါတယ်လို့လည်းအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်
။အာဏာပိုင်တွေဘက်ကဥပဒေတွေအမျိုးမျိုးသုံးပြီးဖမ်းဆီးအရေးယူနေတဲ့အခြေအနေတွေကိုလည်းရာဗီနာရှမ်ဒါဆန်နီက
While the conviction last week of two Reuters journalists was a particularly outrageous and high-profile example of judicial harassment against the media in Myanmar,
Reuters သတင်းတောင်ဥရုဒူပြီးခဲ့တဲ့သတင်းပတ်ကတရားရုံးကနေပြစ်ဒဏ်ချမှတ်လိုက်ခြင်းဟာမြန်မာနိုင်ငံမှာသတင်းမီဒီယာပေါ်ဥပဒေအရနှောက်ယှက်ဟန်တားတဲ့လူသိထင်ရှားတဲ့ဥပမာတရားဖြစ်တဲ့ပြင်မယုံနိုင်လောက်စီရပဲဖြစ်ပါတယ်။အစီရင်ခံစာမှာသတင်းတောက်တွေနဲ့သူတို့ကိုသတင်းပေးသူတွေပေါ်ဖန်စီအရေးယူတဲ့တခြားဥပမာတွေကိုလည်းအသေးစိတ်ဖော်ပြထားတာကိုကြည်ချင်းအားဖြင့်လွတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကြေကြေပြန့်ပြန့်နှိပ်ကွပ်နေမှုကိုပြသရာရောက်ပါတယ်ဆက်သွယ်ရေးဥပဒေတွေနိုင်ငံတော်ရှုပ်ဝှက်ချက်ဥပဒေတွေတရားမဝင်စည်းရုံးမှုဥပဒေတွေ electronic ဥပဒေတွေသွင်းကုန်ထုတ်ကုန်ဥပဒေတွေနဲ့ဒီကြောင်ပြန်တတ်မှုဆိုင်ရာဥပဒေတွေကိုသုံးပြီးနှစ်တွေအတွင်းမှာသတင်းတောက်တွေကိုယုံတင်တရားစပယ်ဆိုခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်
။ဒါ့အပြင်ဒီမိုကရေစီအသွင်ကူးပြောင်းရင်းနဲ့ကန့်ညီခြင်းမရှိတဲ့ခေတ်မမီတော့တဲ့ဥပဒေတွေကိုပြန်လည်တုံ့တက်ပေးဖို့လဲရာဗီနာရှမ်ဒါဆာနီကတောင်းဆိုလိုက်ပါတယ
်။ Where journalists are jailed for merely visiting an area controlled by an armed group when their sources are jailed for providing information from conflict zones.
ဒီနိုင်ငံအုပ်စုထိန်းချုပ်တဲ့ဒေသကိုသွားရောက်တဲ့အတွက်သတင်းတောက်တွေထောင်ချခံရတယ်လို့ပြည်ပခဖြစ်ပေါ်ရာဒေသတွေအကြောင်းသူတို့ကိုသတင်းပေးသူတွေလည်းထောင်ချခြင်းခံရပါတယ်။ Facebook မှာတင်လို့အတိအဖြတ်မှုနဲ့တရားစွဲဆိုခြင်းခံရတာလည်းရှိပါတယ်။ဒီလိုမျိုးပတ်ဝန်းကျင်အနေထားမျိုးဟာဒီမိုကရေစီအသွင်ကူးပြောင်းမှုနဲ့လုံးဝလိုက်လျောညီထွေခြင်းမရှိပါဘူး။ဒါကြောင့်မို့အာဏာပိုင်တွေအနေနဲ့သတင်းတောက်တွေကိုတရားဥပဒေအရအရေးယူနှောက်ယှက်နေတာတွေကိုရပ်တန့်ဖို့တောင်းဆိုပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးရမှာနှိပ်ကွပ်တဲ့မပြသားတဲ့ဥပဒေတွေကိုလည်းစတင်ပြီးပြန်လည်တုံ့တက်ဖို့တိုက်တွန်းပါတယ်
။ CPJ သတင်းတောင်များကာကွယ်စောင့်ရှောက်ရေးအဖွဲ့ကအာရှရေးရညွှန်ကြားရေးမှူးစတီဘတ်လာကတော့ကုလသမဂ္ဂလူ့အခွင့်အရေးအေဂျင်စီရဲ့ကြေညာချက်ကိုကြိုဆိုကြောင်းပြောပါတယ
်။ Welcome all the support we can for promotion of freedom of the press in Myanmar obviously the situation there has deteriorated
မြန်မာနိုင်ငံအတွင်းသတင်းမီဒီယာလွတ်လပ်ခွင့်အရေးဝေဖန်ပြောဆိုမှုတွေအားလုံးကိုကျွန်တော်တို့အဖွဲ့ကကြိုးစားပါတယ်မြန်မာနိုင်ငံတွေကအခြေအနေတွေဟာတိတိတသားကိုဆိုးရွားလာနေပါတယ်အထူးသဖြင့်ကတော့ရိုက်တာသတင်းနောက်နှစ်ဦးကိုပြစ်ဒဏ်စီရင်လိုက်တဲ့ကိစ္စကပိုပြီးဆိုးရွားသွားစေပါတယ်ဒီကြေညာချက်ဟာလည်းကျွန်တော်တို့အဖွဲ့ကတွေးရှိထားတဲ့အချက်လက်တွေနဲ့တူညီနေပါတယ်ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာသတင်းတောက်တွေလွတ်လပ်စွာသတင်းယူခွင့်ပြုဖို့အတွက်ကျွန်တော်တို့နှစ်အတန်ကြာကလေးကတောင်းဆိုနေခဲ့တာပ
ါအခုထုတ်ပြန်တဲ့အစီရင်ခံစာဟာမြန်မာနိုင်ငံအတွင်းလွတ်လပ်စွာတင်ပြလိုတဲ့သတင်းမီဒီယာတွေအတွက်ဘလောက်အန္တရာယ်များတယ်ဆိုတဲ့အခြေအနေကိုထင်ရှားစွာပြသထားတဲ့အစီရင်ခံစာဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘာရှလက်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ကိုဇော်ဝင်းလိုင်ပါရှင်အခုဆက်ပြီး83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မတက်ရောက်နိုင်တဲ့အကြောင်းသတင်းလွှာကိုတင်ပြပေးပါမယ်။အခုစက်တင်ဘာ18ရက်မှာကျင်းပမယ့်83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုဒေါက်အောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကကိုယ်စားလှယ်အဖွဲ့ကပဲတက်ရောက်သွားမှာဖြစ်ပါတယ်။တင်ကြီးလာကမှာမြန်မာနိုင်ငံအနေနဲ့ရခိုင်အရေးကိစ္စကိုကုလအဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေကိုလည်းကိုယ်စားလှယ်အဖွဲ့ကတင်ပြသွားမယ်လို့ဆိုပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်။
အမေရိကန်ညူးယောက်မှာကျင်းပမယ့်ကုလသမဂ္ဂရဲ့83ချိန်မြောက်ထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်တက်ရောက်မှာမဟုတ်ပဲအတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင့်ပါတဲ့ကိုယ်စားလှယ်အဖွဲ့ပဲတက်ရောက်မှာဖြစ်ပါတယ် ဒီ93ရက်မြောက်ကုလသမဂ္ဂထွေထွေညီလာခံကကျန်းမာရေးနဲ့ပတ်သက်ပြီးအပြန်အလှန်ဆွေးနွေးပွဲတွေအာဆီယံနိုင်ငံသားရေးဝန်ကြီးများတည်ထောင်အစည်းအဝေးအာဆီယံအမေရိကန်နိုင်ငံသားရေးဝန်ကြီးအစည်းအဝေးအာဆီယံဒေသဆိုင်ရာအဖွဲ့အစည်းတွေရဲ့တွဲဆောင်ပွဲတွေကိုလည်းဝန်ကြီးဦးကျော်တင့်ဆွေတို့ကိုယ်စားလှယ်အဖွဲ့ကတက်ရောက်လိမ့်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနအမြင့်အတွင်းဝင်ဦးမြင့်သူကပြောပါတယ
်။အပုံမှန်အဖြစ်တော့ဒါကျွန်တော်တို့နိုင်ငံသားရေးဝန်ကြီးဌာနပြောင်းစုဝင်ကြီးအဆင့်နဲ့ပဲကျွန်တော်တို့တက်တာပါ State Councilor အနေနဲ့ကတော့ဒါ Special High Level Panel ကိုပဲသူသွားတာပါအဲကျွန်တော်တို့ကတော့ကျွန်တော်တို့လက်တလောဖြစ်နေတဲ့အနေအထားလေးတွေကျွန်တော်တို့ရှင်းပြသွားပါမယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီ New York တင်မဟုတ်ပါဘူး Geneva မှာလည်းကျွန်တော်တို့လူ့ကွင်ကောင်စီမှာကျွန်တော်တို့ဒီလက်တလောဖြစ်ပေါ်နေတဲ့အနေအထားတွေကျွန်တော်တို့အစိုးရဆောင်ရွက်နေတဲ့အနေအထားတွေရှင်းပြသွားပါမယ်နောက်တစ်ခုကတော့ကျွန်တော်တို့နဲ့ခင်မင်ရင်းနှီးတဲ့မိတ်ဆွေနိုင်ငံတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်သွားမှာပါ
။ရခိုင်ရေးကိစ္စကိုလည်းဒီညီလာခံမှာထည့်သွင်းဆွေးနွေးရတင်ပြတာရရှိလာနိုင်တဲ့အတွက်နိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်အနေနဲ့တက်ရောက်ပြီးတန်တမန်နီးလန်းရဖြည့်ရှင်းဆောင်ရွက်သင့်တယ်လို့နိုင်ငံရေးသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါရယ်။နိုင်ငံရေးလေ့လာသူတဦးဖြစ်တဲ့ဒေါက်တာရံမျိုးသိန်းကတော့
ရခိုင်ရေးနဲ့ပတ်သက်ပြီးတော့ဟုတ်လားဒီနိုင်ငံတကာအတိုင်းဝိုင်းကြားမှာစိန်ခေါ်မှုတွေအကြက်တဲတွေမြင့်တက်နေတယ်ဆိုတာကတော့ဒါညင်းမရတဲ့အနေအထားပဲ။အဲ့ဒီအခါကျတော့အဲ့ဒီလိုနော်ဟိုမြင့်တက်နေတဲ့အချိန်တွေကိုဟိုထိညှိနိုင်မှုလိုအပ်တယ်။နောက်ရော့ချလာအောင်ဆောင်ရွက်နိုင်မှုလိုအပ်တယ်။ထိထိရောက်ရောက်ကြဲကြဲပြန့်ပြန့်နဲ့မဟာဗျူဟာမြောက်ချင်းကပ်ပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်။နောက်အဲ့ဒီလိုဆောင်ရွက်တဲ့အပိုင်းကိုနော်နိုင်ငံတော်အတိုင်းအမြပုံကိုဒေါက်ဆန်းစုကြည်ကိုတိုင်ကြက်မှတ်ဦးဆောင်ပြီးတော့ဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါတယ်ဗျာ။အဲအထူးသဖြင့်တော့နိုင်ငံကဖိအားတွေအချက်တဲတွေမြင့်တက်လာလေလေကိုယ့်ဘက်ကလည်းပဲနောက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းပေါ့အထူးသဖြင့်တော့မိတ်ဆွေနိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုကိုချက်ထွင်ဖို့လိုအပ်လေလေလို့အဲ့ဒီလိုမြင်တယ်
ခုနစတဲ့ဒီမြောက်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံတက်ရောက်ခဲ့ပြီးမနေ့ကကျင်းပရဲ့82ဒီမြောက်ညီလာခံကိုတော့ဒုတိယသမ္မတဦးဟင်နရီဘန်တီဝဲတက်ရောက်ခဲ့ပါတယ
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနေပေတီတီမှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါခင်ဗျာ
။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုစီစဉ်ပြီးပြီးချင်းမှာပဲ Asia Set 7ဂျူလူကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်။နောက်2နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကျော်ဇန်တာရဲ့မြမရေးသုံးသပ်ချက်နဲ့အတူသတင်းပတ်စင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုနားဆင်ကြရဖို့ရှိပါတယ်အခုတော့ဂျန်နေသေးရဲ့အချိန်အတွင်းမှာဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးပါအောင်ရှင
်အသက်အန္တရာယ်ဆိုးရွားရတော့တဲ့ဒီပြင်းထန်တဲ့မိုးသက်လေပြင်းနေတဲ့အတူဖလော်ရန့်စာရီကိန်းမွန်တိုင်းဝင်မလာခင်ကျွတ်တင်ပြင်ဆင်မှုတွေကိုဒီနေ့ပြီးသက်ဆောင်ရထားကြဖို့အမေရိကန်ပြည်သူမြောက်ကယ်ရိုလိုင်းနာပြည်နယ်ကအရေးပေါ်ကယ်ဆယ်ရေးတာဝန်ရှိသူတွေကတတိပေးနေပါတယ်အမေရိကန်ရှေ့ဘက်ခြမ်းကိုချင်းကပ်လာနေတဲ့ဟာရီကိန်းဖလော်ရန့်စာလေတိုင်နှုန်းတစ်နာရီကီလိုမီတာ120နဲ့ပြင်းအားအဆင့်၄ထိရဲ့တော်ကြာရှိနေကြတာပါအာဖဂန်နစ္စတန်နိုင်ငံရှေ့ဘက်နန်ဂါပြည်နယ်မှာမနေ့ကဖြစ်ခဲ့တဲ့အထူးကံဘုံကွက်တက်ကတ်မှုကြောင့်သေဆုံးသူပေါင်း32ဦးရှိနေတဲ့အရာကနေဒီကနေ့မှာတော့68ဦးထိရှိသွားပြီဖြစ်တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်ဝေးလံနဲ့မမတာဒေသကဓာကာရွာမှာဒေသခံရဲမှုကိုအလုတ်ကထုတ်ပြီးဖို့ဒေသခံတွေတောင်းဆိုဆန္ဒပြနေခြင်းမှာဖြစ်ခဲ့တဲ့တက်ကတ်မှုကြောင့်နောက်ထပ်လူပေါင်း165ယောက်လည်းဒဏ်ရာရသွားတဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောဆိုထားတာပါရုရှားထောင်လိုက်ရောက်တဲ့သမီးဖြစ်သူတို့ပြီးခဲ့တဲ့မလတဲ့ဒါရုစိတ်တက်နဲ့တက်ခတ်ခဲ့သူတွေဖြစ်ဗြိတိန်နိုင်ငံကဆွဆွဲထားသူနှုတ်ကဘသူပဲဝါရီဖြစ်တယ်ဆိုတော့ရုရှားစုရကသိရှိထားတဲ့အကြောင်းသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်ဆွဆွဲခံရသူတွေကတာမန်ရသားတွေဖြစ်ပြီးသူတို့အကြောင်းအများသိအောင်ကိုယ်တိုင်ထုတ်ပြောလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုခဲ့တာပါအခက်ပြင်းနဲ့မြောက်ပိုင်းမှာပြီးခဲ့တဲ့နေ့တည်းဖြစ်ခဲ့တဲ့ prepcat တွေအတွင်းထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေနဲ့ပတ်သက်လို့လေ့လာခဲ့ခဲ့ဖို့ကုလသမဂ္ဂအေဂျင်စီကတောင်းရှိသူတွေခီးစဉ်ဒီနေ့ဆက်တင်လိုက်ပါတယ်ဒုက္ခသည်တွေနေရပြည့်အစီအစဉ်နဲ့ပတ်သက်လို့ UNHCR UNDP တောင်းရှိသူတွေရခိုင်ပြည်နယ်ကိုဒီနေ့တွားရောက်တာဖြစ်တဲ့ကြောင့် UNHCR ကပြောဆိုခဲ့တာပါ
တရင်ချင်းချုပ်ကိုကိုအောင်လင်ဦးကပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရင်းမှုကအမတ်သိန်းကြီးထိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့ဗုဒ္ဓဦးနေညနေပိုင်းအစီအစဉ်တွေကို Line 2 meter 16925ရုကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများပါစင်အောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA News.